မြန်မာနဲ့အိန္ဒိယနိုင်ငံတို့ကြားကုန်းတွင်းနယ်စပ်ကိုဖျက်ပြီးအပြန်လည်သွားလာခွင့်ဆိုင်ရာသဘောတူညီချက်တရက်ကိုဩဂုတ်လ10ရက်နေ့မှာလက်မှတ်ရေးထိုးပြီးကြတဲ့အခါဆိုရင်အိန္ဒိယနိုင်ငံဘက်ကမှဆေးသွောကူတဲ့မြန်မာနိုင်ငံသားအရေအတွက်ပုံများလာတယ်လို့အိန္ဒိယ The Hindu Business Line online သတင်းတပုတ်မှာဖော်ပြထားပါတယ်။စကိုင်းတိုင်းတမူးမြို့နယ်နယ်စပ်အိန္ဒိယဘက်ကမိုရီမြို့ကနေတဆင့် Imphal မြို့ကရှီဂျားစေယုံထိအသွားပြီးနှလုံးခွက်ဆေးကုသတာကြောက်ကပ်အသေးနဲ့မျက်ကြည်လွှာအစာထိုးကုသသူလူနာအယောက်20အပါအဝင်မြန်မာနိုင်ငံသားလူနာ130နီးပါးဆေးသွောကူကြတယ်လို့သတင်းကဆိုပါတယ်။အောက်တိုဘာလ18ရက်နေ့ထိဆိုရင်မနီပူပြည်နယ်ကိုဝင်ရောက်တဲ့မြန်မာနိုင်ငံသားအရေအတွက်ခန့်မှန်းခြေ925ယောက်ရှိပြီးအများစုဟာဆေးကုသောက်ခွင့်ဗီဇာနဲ့လာကြတာလို့အိန္ဒိယနယ်စပ်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းမနီပူပြည်နယ်ဟာအိန္ဒိယအရှေ့မြောက်ပိုင်းမှာလက်နက်ကင်ပုံကန်တဲ့အဖွဲ့အများပြားရှိတဲ့ဒေသဖြစ်တာကြောင့်မိုရီနဲ့အင်ဖာကြားမှာနယ်စပ်စစ်ဆေးရေးဂိတ်3ခုထဲမှနေချာထားပြီးဝင်ရောက်လာသူတွေကိုအိန္ဒိယလူမျိုးရေးတပ်ဖွဲ့တွေကတင်းတင်းကြပ်ကြပ်ရှာဖွေစစ်ဆေးတာတွေလုပ်ပါတယ်။အရိဂိတ်တွေမှာရှာဖွေစစ်ဆေးတဲ့အဆင့်မြင့်ပစ္စည်းကိရိယာတွေမရှိတာကြောင့်အများဆုံး၃နှစ်နီးကခန္ဓာကိုယ်ကိုလက်နဲ့ရှာဖွေတဲ့နီးပါအဲဒီနေရာမှာအိန္ဒိယလူမျိုးရေးတပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံကဧည့်သည်တွေကိုမဖွဲ့မရပြုမှုဆက်ဆံတယ်လို့မြန်မာဘက်ကဆွဆွဲပြောဆိုထားတာရှိပါတယ်